Welcome to the Voice of America in Burmese.
Mingalanya chama tada shin mya shin American Piraung su myo raw Washington DC ga ni VOA Myanmar Bain season ye 2016 khune February la 14 ye tanin ngune ne nya phe 9 na ya ni 10 night thi season rue sat tin thol lwin pe ni ba bi line to meter 24 25 32 ne 51 do ga ni tat yai phan yu na sin nai ma re shin sma nang law ba shin
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်မာဒီညဘက်သတင်းတွေကိုမမိုးပြနေတူချင်ညာပြေးသွားမှာပါ American Tamara Break Obama နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ခေါင်းဆောင်တွေမနက်ဖြန်ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံမှုရှိနေတာနောက်မက္ကဆီကိုနိုင်ငံကိုအလဲပက်ရောက်ရှိနေတဲ့ပိုဟမ်မင်းကြီး Francis ဒီကနေ့ဒီမက္ကဆီကိုနိုင်ငံသားတွေနဲ့တွေ့ဆုံမှုရှိနေတာဒီလိုထိုင်နေအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်အစိုးရတဲ့အလွဲအပြောင်းမှာအခြေခံဥပဒေပြင်ဆင်ရေးတိုင်းရင်းသားအရေးတို့နဲ့ပတ်သက်ပြီးတော့အခက်အခဲအဟန့်အတားတွေရှိနေအောင်မှဖြစ်တယ်ဆိုတဲ့သတင်းမှာတော့
အဓိကကတော့တိုက်ပွဲကြောင်းတဲ့ဖြစ်ဖို့နောက်ရှိဖို့ရှိဖို့ဒီမှာဖြစ်ဒီတော့အတွက်လွတ်တော်ကစူပါရ
အမျိုးသားလွတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးဝေးတောင်းပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများထူးခြားဆန်းများသတင်းများစီစဉ်ကိုနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့ထိပ်တန်းရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နိုင်ငံတော်တရားရုံးချုပ်ကတရားသူကြီးအန်တိုနီယန်စကယ်လီယာမနေ့ကကွယ်လွန်သွားပါတယ်တရားသူကြီးစကယ်လီယာဟာတက်ကဆပ်ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ Cibolo Creek Ranch မှာလူကြီးရောဂါနဲ့အိတ်နေရင်းကွယ်လွန်သွားတာပါအသက်89နှစ်ရှိပြီဖြစ်တဲ့ရှေးရိုးဆွဲဝါရီစကယ်လီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းရော်နယ်ရေဂင်က1986ခုနှစ်မှာခန့်အပ်တောင်းပေးခဲ့တာကြောင့်သူဟာသက်တမ်းအကြာဆုံးတရားသူကြီးတစ်ဦးလည်းဖြစ်ပါတယ်အီတလီနယ်ဘွားအမေရိကန်နိုင်ငံသားတဦးအနေနဲ့ပထမဆုံးနိုင်ငံတော်တရားသူကြီးအဖြစ်ခန့်အပ်တောင်းပေးခံရသူလည်းဖြစ်ပါတယ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်ကစကယ်လီယာကွယ်လွန်ကြောင်းအတည်ပြုပြောကြားရင်းသူဟာအင်တန်ထူးခြားတဲ့လူပုဂ္ဂိုလ်တဦးဖြစ်တယ်လို့ဥပဒေပညာရှင်တဦးလည်းဖြစ်ကြောင်းနဲ့သူ့ကိုလုပ်ဖို့ကင်ဘက်တွေကလေးစားတံပိုးထားကြကြောင်းပြောကြားပါတယ်အမေရိကန်သမ္မတအင်ပီရိုကလည်းစကယ်လီယာကွယ်လွန်မှုအတွက်ဝန်ထဲကြောင်းမိသားစုထံသမ္မတဘရက်အိုဘားမားကသတင်းစကားပေးပို့ခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ကွယ်လွန်သူတရားရုံးချုပ်တရားသူကြီးအန်တိုနီစကယ်လီယာရဲ့နေရာအတွက်အစားထိုးခန့်အပ်ဖို့အဆိုပြုရမယ့်တာဝန်ကိုနောက်တက်လာမယ့်သမ္မတအတွက်ခြံထားပေးတင်တယ်လို့ Republican Party ဘက်ကသမ္မတအောင်ဖြစ်လာဖို့မျှော်လင့်ချက်ရှိတဲ့စီးပွားရေးသမား Donald Trump ကပြောလိုက်ပါတယ်သူကအမေရိကန်နိုင်ငံအရှေ့တောင်ပိုင်းကတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပတဲ့စကားစစ်ထိုးပွဲမှာအခုလိုပြောဆိုသွားတာပါလက်ရှိတနိုင်ငံလုံးလူထုစစ်တမ်းတွေမှာ Republican ဘက်ကထိတ်ဆုံးကပြေးနေတဲ့ Trump ကသူရဲ့စကားစစ်ထိုးပွဲမစခင်နိုင်ပိုင်းအလို့မှာကွယ်လွန်ခဲ့တဲ့တရားသူကြီးစကာလီယာကိုဆုံးရှုံးမှုဟာအမေရိကန်နိုင်ငံရဲ့ရှေးဟိုးဆွဲဝါဒီတွေအတွက်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။နောက်နေ့ဇန်နဝါရီလမှာတက်တန်းကုန်မဲ့သမ္မတအိုဘားမားကစကာလီယာရဲ့နေရာကိုအစားထိုးခန့်အပ်မဲ့သူကိုအတီးပြုတ်စရာမလိုအောင်အချိန်ဆွဲထားနိုင်ဖို့အတွက်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ပေါ်မှာမူတည်တယ်လို့သူကပြောဆိုခဲ့ပါတယ်။Florida ပြည်နယ်နဲ့ Texas ပြည်နယ်အထက်လွှတ်တော်မှတ်တွေဖြစ်တဲ့ Marco Rubio, Ted Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Casey နဲ့ခွဲစိတ်ဆရာဝန်ကြီး Ben Carson တို့ကလည်းတရားသူကြီး Scalia ရဲ့နေရာအတွက်နာမည်ဆင်းအဆိုပြုတဲ့ကိစ္စကိုသမ္မတ Obama မလုပ်သင့်ဘူးလို့ဝေဖန်ပြောဆိုပါတယ်။အရင် Florida ပြည်နယ်အုပ်ချုပ်ရေးမှူး Jeb Bush ကတော့သူ့ပြိုင်ဘက်တွေနဲ့မတူဘဲဒီအဆိုပြုချက်ကိုသမ္မတအနေနဲ့လုပ်ပိုင်ခွင့်ရှိပေမဲ့သမ္မတ Obama ကအများသဘောလိုရွေးချယ်မှုမျိုးလုပ်မယ်လို့သူမမျှော်လင့်တဲ့အကြောင်းမှတ်ချက်ပေးပြောဆိုပါတယ်။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအယ်ဘေးနီးယားနိုင်ငံကိုရောက်ရှိနေပြီးနိုင်ငံခေါင်းဆောင်တွေကိုဥပဒေစိုးမိုးရေးဆက်အကောင့်တွေဖော်ဖို့အပါအဝင်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့စာရာတွေကိုဆွေးနွေးသွားပါတယ်။လေးနိုင်ကြာဒီကနေ့ခီးစဉ်အတွင်းထာရနာမာဝန်ကြီးကယ်ရီယာဝန်ကြီးချုပ်အက်ဒီရာမာအပြင်နိုင်ငံသားရဲ့ဝန်ကြီးနောက်အတိုက်ခံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြံဉာဏ်ထောက်ခံပံ့ပိုးမှုမရှိဘဲနဲ့အယ်ဘေးနီးယားနိုင်ငံပြန်လည်တည်ထောင်ရေးလုပ်ငန်းစဉ်တွေဒီလောက်ထိအောင်မြင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ရာမာကလည်းပြောပါတယ်။ IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့မှာအယ်ဘေးနီးယားနိုင်ငံလည်းပါဝင်ပြီးအီရတ်နိုင်ငံကပက်ရှ်မာဂါနဲ့တခြားလုံခြုံရေးတပ်ဖွဲ့တွေကိုလက်နက်ငယ်နဲ့လက်နက်ခဲယမ်းတွေထောက်ပံ့နေတဲ့ဘော့ကန်နိုင်ငံတနိုင်ငံလည်းဖြစ်ပါတယ်ဒါအပြင်အယ်ဘေးနီးယားဟာ NATO မြောက်အတ္တလန္တစ်ဆက်ဆံချုပ်အဖွဲ့ဝင်နိုင်ငံဖြစ်တယ်လို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရေးရာသတ်မှတ်ခံထားရတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်2015ခုနှစ်အတွင်းရဲသား3500လောက်သေဆုံးပြီး8500လောက်ဒဏ်ရာရခဲ့ကြရပြီးတော့ရဲသားတွေရဲ့ထိခိုက်သေဆုံးမှုနှုန်း အရင်နှစ်ထက်400ခန်းနှုန်းတက်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်2009ခုနှစ်ကုလသမဂ္ဂအဖွဲ့ရဲ့ရတားထိခိုက်သေးဆုံးမှုမှတ်တမ်းစနစ်စတဲ့အချိန်ကလေးကဆိုရင်2015ခုနှစ်အတွင်းအာဖဂန်နစ္စတန်ရတားတွေသေဆုံးတဲ့အရေအတွက်ဟာအမြင့်ဆုံးဖြစ်တယ်လို့အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီထောက်ပံ့ရေးအဖွဲ့ UNAMA ကပြောဆိုပါတယ်လူရည်ထွက်တဲ့နေရာတွေမှာမြေပြင်တိုက်ခိုက်မှုတွေပိုများလာပြီးမြို့ကြီးတွေမှာကိုယ်ကိုယ်ဆုံးရှုံးမှုအပါအဝင်တခြားတိုက်ခိုက်မှုတွေဟာ2015ခုနှစ်မှာဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ဆိုင်တဲ့အရတားထိခိုက်သေဆုံးမှုတွေရဲ့အဓိကအကြောင်းတွေဖြစ်တယ်လို့လည်းဒီဖွဲ့ကအစီရင်ခံပါတယ်။ဒါပေမဲ့လည်းဒီစီရင်ခံစာကတာလီဘန်ကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးတဲ့အရတားတွေရဲ့ဆေးရခိုင်နှုန်းလောက်လျော့ပြီးမှတ်တမ်းတင်နိုင်တာလည်းဖြစ်ပါတယ်
Bureau of American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကနေ့ကနေ့ညဘက်သတင်းတွေကို view တွေကနေဆက်လက်ကြညာနေပါရယ် American Thamar Break Obama နဲ့အရှေ့တောင်အရှနိုင်ငံများတင်အာဆီယံအဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေ California ပြည်နယ် Sunny Land မှာမနေ့ပံ February 15ရက်နေ့16ရက်နေ့တွေမှာနှစ်ရက်ကြာထိပ်သီးအစည်းအဝေးပွဲကျင်းပမှာပါဒီအစည်းအဝေးပွဲကိုမြန်မာသမ္မတဦးသိန်းစိန်ကိုစားဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာအစည်းအဝေးတက်ရောက်ဖို့အတွက်မြန်မာနိုင်ငံကနေထွက်ခွာသွားပြီဖြစ်ပါတယ်ဒုသမ္မတဦးညံထွန်းနဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးဝနမောင်လင်းဦးရထွတ်ဒေါက်တာကန်စော်နဲ့ဒေါက်တာထွန်းရှင်တို့လိုက်ပါသွားကြပါတယ်ဒီထိပ်သီးညီလာခံအတွင်းစီးပွားရေးလုပ်ငန်းသင်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမှောက်ကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသကြမှာဖြစ်တယ်လို့သမ္မတအင်ဗျူရောအရာရှိတွေကပြောကြားခဲ့ပါတယ်အမေရိကန်သမ္မတဥပမအစိုးရအဖွဲ့ကအာဆီယံကိုအာရှနဲ့ပစိဖိတ်ဒေသအတွင်းအမေရိကန်ရဲ့အင်အားချိန်ခွင့်ရှာညှိထားနိုင်ဖို့ပထဝီနိုင်ငံရေးအရာအဓိကတောက်တိုင်ဖြစ်ရှုမြင်ထားသလိုဖွံ့ဖြိုးဆဲဒေသတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့တိုးမြှင့်လှုပ်ဆောင်လာတာလည်းဖြစ်ပါရယ်ခင်ဗျာ
ထိုင်ဝမ်ကျွန်းမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းအင်အားပြင်းလင်းလှုပ်ခတ်ခဲ့တဲ့အတွက်တေဆုံးသူတွေရဲ့အလောင်းတွေကိုကင်ဆယ်ရေးအဖွဲ့ကရှာဖွေပြီးစီးသွားပြီဖြစ်ပါတယ်လူနှစ်တန်းလောက်နေတဲ့တိုင်းနယ်မြို့မှာပြပြဝွေပြိုချသွားတဲ့18ထပ်တိုက်အဆောင်ကနေစနေနေ့ကနောက်ဆုံးကြံတဲ့ရုပ်အလောင်းတွေကိုတူဖော်ဆွဲထုတ်နိုင်ခဲ့ပါတယ်။ပြင်းအား 6.4 magnitude ရှိတဲ့ငရင်ကြောင့်လူ116ယောက်လောက်သက်ဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ငရင်နဲ့ခံခဲ့ရတဲ့လူအများစုကဝေကွန်ဒေသမှာရှိတဲ့တိုက်ပြိုပစ်တီချားမှာတည်ဆုံးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအဆောင်ဆောက်လုပ်သူတွေနဲ့တခြားသက်ဆိုင်သူ2ယောက်ကိုပါလူတည်ဆုံးမှုဆိုင်ရာပို့ဆမှုအတွက်တန်တရာရှိတဲ့ဆွဲခြင်းနဲ့ဖမ်းဆီးထားပါတယ်။
မက္ကဆီကိုနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကနိုင်ငံတွင်းစစ်မှန်တဲ့တရားမျှတမှုရှိရေးမွေးရစေးရောင်းဝယ်ဖောက်ကားမှုကြောင့်အကြမ်းဖက်မှုနဲ့လုံခြုံမှုမရှိတဲ့အခြေအနေအာဏာပိုင်တွေရဲ့လက်စားမှုလူမှုတွေဆင်းရဲမွဲတေမှုစတဲ့ကိစ္စရပ်တွေကိုမက္ကဆီကိုအာဏာပိုင်တွေအနေနဲ့ဖြေရှင်းပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်နိုင်ငံသားတွေအတွက်အင်အားအလုတ်ကိုင်းတဲ့လုံခြုံဘေးကင်းတဲ့နေရာမျိုးအပါအဝင်တခြားစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလိုအပ်မှုတွေဖြည့်ဆည်းပေးဖို့ဟာအာဏာပိုင်တွေရဲ့တာဝန်ဖြစ်တယ်လို့မက္ကဆီကိုမြို့မှာသမရာအီရီကက်ပညာညတ်တို့နဲ့လွှတ်တော်အမတ်တွေကိုပုပ်ဖရန်စစ်ကပြောခဲ့ပါတယ်။မွေးအစေးရောင်းဝယ်ဖောက်ကားမှုကြောင့်ရဲဌာနတစ်ခုလုံးအနေနဲ့အကျဉ်းပြတ်ချဆမှုတွေရှိနေပြီးမွေးအစေးနဲ့ပတ်သက်တဲ့အကြမ်းဖက်မှုတွေကြောင့်အခုနှစ်ပိုင်းတွေအတွင်းလူသသိန်းလောက်အသက်ဆုံးရှုံးခဲ့ရတဲ့မက္ကဆီကိုမှာနိုင်ငံသားတွေရဲ့အသက်သွေးတွေနဲ့လမ်းခင်းပြီးတော့ရေပေါ်စီးလူငန်းစားတရက်သာအခွင့်ထူးကန်ဖြစ်နေတာကိုလည်းပိုယဟမင်းကသတိပေးပြောသွားပါတယ်။ဒီကနေ့မှာတော့ရာဇဝတ်မှုတွေတိုးမြင့်လာနေပြီးလူကုန်ကူးမှုပြန်ပေးဆွဲမှုလူသက်မှုတွေဖြစ်ပွားနေတဲ့မက္ကဆီကိုမြို့အစင်ကြီးဘုံကအီကာတပက်မြို့မှာပုပ်ဖရန်စစ်စကားပြောဖို့ရှိနေပါတယ်ခင်ဗျာ
။ဒီကနေ့ February 14ရက်နေ့မှာ Valentine Day ဆိုတဲ့ချစ်သူများနေ့ကိုကျင်းပခြင်းမလုပ်ဖို့အတွက်ပါကစ္စတန်နိုင်ငံမှာသမ္မတမမွန်ဟာဆင်ကတိုက်တွန်းလိုက်ပါတယ်။ချစ်သူများနေကိုသဘောထားတင်မာတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကတားမြစ်ခဲ့ပေမဲ့အာဏာပိုင်တွေကတော့သူတို့အနေနဲ့တရားဝင်နှိမ်နင်းတာမျိုးလုပ်လို့မရဘူးလို့ပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့မှာကြောက်တဲ့ Valentine's Day ဟာပါကစ္စတန်နိုင်ငံအတွက်အစ္စလာမ်ရဲ့တန်ဖိုးကိုချိန်ချောက်တဲ့အနောက်နိုင်ငံတွေကပို့ကုန်ဖြစ်တယ်လို့သမ္မတကဝေဖန်ခဲ့ပါတယ်။ဒီပွဲတော်ဟာခရစ်ယာန်ဘာသာရေးကိုအခြေခံပေမဲ့ခုနှစ်ပိုင်းနေတဲ့ Valentine's Day မှာပန်းသည်တွေရောက်အပ်တက်တာနဲ့အတူပါကစ္စတန်လူမျိုးတွေကြားမှာလူသိများနေကြတာဖြစ်ပါတယ်။ ခိုင်ဘာပတ်စပို့တက်ခရိုင်မြို့တော်ပတ်စပို့မှာတော့တောက်ကြန်နေကဒေသဆိုင်ရာအဖွဲ့ကြီးစုပြီးဗလန်တိုင်းနေ့ကျင်းပတာကိုတားမြစ်တဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ
်။ဩစတြေးလျနိုင်ငံမှာနိုင်ငံရေးခလုံးကွေရရှိအောင်ကြိုးပမ်းနေတဲ့ကလေးငယ်ကိုထိန်းသိမ်းရေးစကန်စီပြန်လည်ပို့ဆောင်ဖို့ဩစတြေးလျဆေးရုံတွေကညှင်းဆန်လိုက်ပါတယ်။ကလေးငယ်အေရှာနဲ့မိဘနှစ်ပါးနောက်ဒီဆေးရုံရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေက Brisbane ဆေးရုံအပြင်ဘက်မှာစုယုံနေကြပါတယ်။ဩစတြေးလျနိုင်ငံကိုရောက်ရှိပြီးနိုင်ငံရေးခလုံးကွေတောင်းခံထားသူနီဖောနိုင်ငံသားနှစ်ပါးကမွေးဖွားလာတဲ့တနှစ်အရွယ်ကလေးငယ်ဟာပစိဖိတ်ကျွန်းနိုင်ငံဖြစ်တဲ့နော်ရူးကထိန်းသိမ်းရေးစခန်းမှာရင်းနှီးပူလောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တင်ငွေတွေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတဲ့ဘက်ကိုအဆုံးတင်ဆက်ပါမယ်အစိုးရတဲ့အလွဲအပြောင်းမှာအခြေခံဥပဒေပြင်ဆင်ရေးတိုင်းရင်းသားအရေးတို့နဲ့ပတ်သက်ပြီးတော့အခက်အခဲအဟန့်အတာပြဿနာတွေရှိနေအောင်မှာဖြစ်တယ်လို့အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌကပြောဆိုပါရယ်ဒါပေမဲ့အပြောင်းလဲအတွက်အရေးကြီးဆုံးဖြစ်တဲ့အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ဘက်ကအားစိုက်လှုံ့ဆော်မယ်လို့လည်းပြောဆိုပါရယ်အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်လွှတ်တော်နေရာပေါင်းပြည်တော်စုလွှတ်တော်ရဲ့ဥပဒေချမ်းကော်မတီအကြီးအကဲဖြစ်လဲတာဝန်ယူထားသူဦးဝေတာအောင်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါရယ်ရှင်
။လက်ရှိမြန်မာအစိုးရအဖွဲ့ကလာမယ့်မတ်လအကုန်ပိုင်းမှာတက်တန်းကုန်ဆုံးတော့မယ့်အချိန်2015ရွေးကောက်ပွဲမှာအများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ဖွဲ့စည်းမယ့်အစိုးရတဲ့တာဝန်လွှဲပြောင်းလက်ခံရယူရေးမှာအခြေခံဥပဒေပြင်ဆင်ရေးအပါအဝင်တချို့ကဏ္ဍတွေမှာအခက်အခဲတချို့ရှိနေစေဖြစ်တယ်လို့အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးအေးတာအောင်ကပြောဆိုပါတယ်
။ကြောင်းတဲ့ကဏ္ဍမှာတော့ဆက်ချောမဖို့ကျေလည်တယ်လို့ဖြစ်တယ်။ဒီလိုပြောတဲ့အခါကျတော့အားလုံးကောင်းပါသေး။အားလုံးကောင်းနေမယ်လို့ပြောနေတာလို့ဟုတ်ပါဘူး။ဒီသူချင်းရဖို့ဒီဖိချင်းချင်းရဖို့ပေါ်ဆောင်ဖို့တိုင်းရင်းသားရေးနဲ့ပတ်သက်လို့ဆက်ကြည့်တော့ဆိုပထမဘုတ်နောက်ထပ်ချက်ပေါ်ကြည့်လို့ဒီဘုတ်ခရှာဒီပါဆက်ကြည့်ရင်အတဏာလေးငါးကားကြီးဒါဆိုရှိမယ်ဆိုတာဒီလိုဟုတ်ပါတော့ပါ
နောက်လာကုန်ပိုင်းမှာအစိုးရဟောင်းက2008ခုနှစ်အခြေခံဥပဒေအရသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိအစိုးရအသစ်ကိုဥဆောင်ဖွဲ့စည်းရမယ် NLD ပါတီဘက်ကသမရအမည်စင်းတွေမတင်သွင်းနိုင်သေးသလိုလာမယ့်မတ်လတတိယဘက်မှမှသမရရွေးချယ်ရေးလုပ်ငန်းစဉ်တွေကိုလွှတ်တော်ကစတင်နိုင်မယ်လို့လည်းပြည်ထောင်စုလွှတ်တော်ကဆုံးဖြတ်ထားပါတယ်။တချိန်တည်းမှာပဲသမရဦးသိန်းစိန်ဟာလည်းအမေရိကန်ပြည်ထောင်စုမှကျင်းပမယ်အာဆီယံအမေရိကန်ထိပ်သီးစည်းဝေးပွဲကိုမတက်ရောက်နိုင်ဘဲသူ့ကိုယ်စားဒုတိယသမရဦးညံထွန်းကိုဆေးလွှတ်ထားပါတယ်။ဒီခင်းချင်းတွေကြောင့်လည်းအစိုးရတဲ့အလွှဲအပြောင်းအတွက်ပိုပြီးစိတ်ဝင်စားစရာဖြစ်စေခဲ့တာပါအမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးအေးတောင်ကတော့အလွှဲအပြောင်းကိစ္စဂရုတစိုက်လှုပ်ဆောင်နေရတယ်လို့လည်းမှတ်ချက်ပေးပါတယ
်ကျောင်းထဲမှာပတ်သက်လို့ကတော့ကျွန်တော်ကိုယ်စီဒီကောက်ပွဲအပြီးမှာပြတ်ပေါ်ခဲ့တယ်ဟဲ့လားအနေထားကြီးဘာမှစိတ်ကစားယူပြီးတော့ဒီတစ်ခါကျောင်းထဲကတော့ဆက်ပတ်တဲ့ကမ္ဘာအနေထားကတည်းကကျောင်းဆောင်မှုတွေကိုမကြည့်ရဲနာကားအတွက်先帝部隊就把朝野你的丹田裡面的推下來我把你的理解下來主任呢就在人家這裡的結果我想抓來說的然後我就丟下來但是呢就怎麼樣我清醒的對的順利的把我有去修對對的順利的大姐你家我說東西他覺得呢順利的順利的下來提上來搞嘛大家教呢等等嘛了悄悄摸摸先帝累沒了
လွတ်တော်ပိုင်းကလည်းအဓိကကြတဲ့2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုအာယုံဆိုင်လှုပ်ဆောင်သွားမှာဖြစ်တယ်လို့အမျိုးသားလွတ်တော်ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ
်။အဓိကကတော့တိုက်ပြီးကြောင်းနေဖြစ်ဖို့2008ဖွဲ့စည်းဖို့ပြင်မှဖြစ်ပြင်ဖို့အတွက်လွတ်တော်ကကြိုးပမ်းရတယ်။တိုက်ပြီးနာကအတွက်တိုက်ပြီးကြောင်းနေအတွက်2008ဖွဲ့စည်းဖို့မပြင်းမဖြစ်ပြင်ဖို့ကအဓိကကြ။ဒီကနေ့လွတ်တော်က2008ဖွဲ့စည်းဖို့ပြင်ဖို့ကျောင်းရဲ့ကျောင်းရဲ့နေရာမှာရန်ကုန်ကြီးမဟုတ်ဘူး။ရခိုင်နယ်တိုက်တပ်ကိုဒီပြန်ဖို့ကျောင်းရဲ့မဟုတ်ဘူး။အခုဒီလွှတ်တော်ကတော့ဒါ2008ဖွဲ့စည်းပုံကိုပြန်ဖို့အတွက်အောင်မြင်တယ်ကလားဆိုတော့အခက်အခဲကြီးခဏကြီးများစွာရှိုံးမယ
်။လွှတ်တော်မှနေရာအများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကလွှတ်တော်အကြီးအကဲနေရာတွေလိုအရေးပါတဲ့ယာရုတွေမှာတိုင်းရင်းသားတွေကိုထည့်သွင်းဖွဲ့စည်းတာဟာ အမျိုးသားရင်ကြားစီရဲ့အတွက်ဆောင်ရွက်ချက်အဖြစ်ကြိုဆိုပြီးစစ်မှန်တဲ့အမျိုးသားရင်ကြားစီရဲ့အတွက်တိုင်းရင်းသားတွေနဲ့သဟဇာတဖြစ်ဖို့ပြည်ရင်းစစ်ကိုအမြန်ဆုံးရက်စဲနိုင်ဖို့တွေကိုပါလှုံ့ဆော်ရမယ်လို့လည်းအမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးအေးတာအောင်ကတိုက်တွန်းပြောဆိုပါတယ်ရှင်
မတင်ထိုက်ပါရှင်ခုတော့မြန်မာဒီမိုကရေစီရေးရာစွန့်ခန့်အလဲပါမြန်မာနိုင်ငံမှာပြုလုပ်နေတဲ့လူအခွင့်အရေးနဲ့လူကုန်တိုက်ခါခီးသွွားရုပ်ရှင်ပွဲတော်ဟာမြန်မာနိုင်ငံတွင်လူအခွင့်အရေးယဉ်ကျေးမှုအားကောင်းလာအောင်ရည်ရွယ်လှုပ်ဆောင်တာဖြစ်ပေမဲ့လို့ဒီအစီအစဉ်နှစ်စဉ်ကျင်းပသွားနိုင်ဖို့အခက်အခဲတွေစိန်ခေါ်မှုတွေချိန်ချောက်ခံရမှုတွေရှိနေတယ်လို့ဒီပွဲတော်ကိုစီစဉ်သူရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကပြောပါတယ်ဒီခီးသွွားပွဲတော်ကနေတဆင့်မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေကိုမိမောင်းထိုးပြထားတဲ့မတ်တမ်းရုပ်ရှင်တွေကိုမြန်မာနိုင်ငံတွင်နာမကပြပမှာပါလှည့်လည်ပြသနေတဲ့ဒါရိုက်တာမင်းချင်ကိုကိုကြီးကအမေရိကန်ပြည်ထောင်စုကိုလည်းရောက်ရှိလာပြီးမြို့အသီးသီးမှာမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံခဲ့တာပါဒါရိုက်တာမင်းချင်ကိုကိုကြီးကိုဝါရှင်တန်ဒီစီရောက်ခိုင်မှာကိုသားညုံက VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဦးမင်းချင်ကိုကိုကြီးအခုလိုဒီ VOA ကိုလာရောက်ပြီးတော့ဒီတွေ့ဆုံမေးမြန်းတာကိုဖြေကြားပြီးတော့ကျေးဇူးအများကြီးတင်ပါတယ်ရှင်ဆုံးပြောချင်တာကျွန်တော်ရေဆုံးမေးချင်တာကကိုမင်းထင်ကိုကိုကြီးတို့အခုလုပ်နေတဲ့ဒီလူခွင်ရေးနဲ့လူကုန်စိတ်ခါရွှေရှင်ပြပွဲပေါ့နော်ပြည်တွင်းမှာလည်းတော်တော်လေးကြေပြန်လုပ်ခဲ့တာကျွန်တော်တို့တွေ့ရပါတယ်အခုပြည်ပတွေမှာဆက်လုပ်နေကြပြီပေါ့နော်လုပ်နေဆိုတော့ဒီရွှေရှင်ပြပွဲကိုလုပ်ခဲ့တဲ့စိတ်ကူးစိတ်တန်းလေးပေါ့ဘလို့စိတ်ကူးစိတ်တန်းလေးနဲ့ဆက်ပြီးတော့အကောင့်တွေဖော်ပြသွားတာလဲ
ကျွန်တော်မြန်မာနိုင်ငံမှာညပေါင်းများစွာပေါ့နော်မျက်စိရယ်နားရယ်ပါးစပ်တွေကိုကျွန်တော်အဲ့ဒီအချိန်ဆိုရင်50ပေါ့လေ2012 60နှစ်ညီပါပေါ့နော်ည50လောက်ကျွန်တော်ပိတ်ထားတယ်ကျွန်တော်နိုင်ငံရေးအရာကျွန်တော်နားလဲနိုင်ငံရေးအရာကျွန်တော်ဟို human rights educator တွေသူတို့ပြောလိမ့်မယ်သူတို့သင်တန်းတွေပေးလိမ့်မယ်အဲ့ဒါကလူတွေကိုရွေးချယ်ပြီးလူနည်းစုလေးကိုပဲသူတို့ဒီဟာတွေဒီလူခင်းနဲ့ရဲ့ဟိုသဘောတရားတွေပေါ့နော်ရောက်တာအဲ့တော့ကျွန်တော်တို့ကတာမန်ကလေးတွေအမျိုးသမီးတွေတာမန်လူတွေကိုသူတို့လည်းလူခင်းရေးဆိုတဲ့စကားလုံးကျွန်တော်တို့ဆိုရင်ကိုပဲအဲပြောရရင်အဲ1988တောင်ဆန်းစုကြည်ရဲ့မိန်ကုံးမှာလူခွင့်ရေးဆိုတာဟာကိုသူပြောလိုက်တော့မှကျွန်တော်ကြားဘူးလားအဲ့ဒီ88ကျွန်တော်တခါမှမကြားဘူးအဲ့တော့ကျွန်တော်ကဗဇက်တွေပိတ်နားတွေပိတ်အဲ့ဒီဟာရဲ့250ဒီအစိုးရရဲ့အောက်မှာအဲ့တော့ကျွန်တော်ကရုပ်ရှင်ကိုတုံးပြီးတော့ဘာလုပ်လို့ရမှလဲဆိုတဲ့ဟာမှာအဲ့ရုပ်ရှင်ပွဲတော့ဒီရုပ်ရှင်နဲ့ဒီလူအခွင့်အရေးနဲ့နောက်ပြီးတော့ဒီဒီမိုကရက်တစ်ဟိုဟာတစ်ခုခုနဲ့ပေါ့နော်ကျွန်တော်ဘာလို့လို့ရမလဲဆိုတော့ကျွန်တော်ရှာတော့ဘာကိုတွေ့ရလဲဆိုတော့ရုပ်ရှင်ခုနပြောတဲ့ရုပ်ရှင်ကိုပြရတယ်ပြီးတော့တာမန်မိမတွေခလေးတွေရုပ်ရှင်ကြည့်ဖို့လာတယ်ရုပ်ရှင်ကြည့်ဖို့လာတဲ့တာမန်ဟိုအမျိုးသမီးတွေခလေးတွေတာမန်လူဟိုဖွဲ့စည်းတဲ့မှာရှိလူဖွဲ့စည်းတဲ့မှာရှိတဲ့အခြေခံလူရန်သားတွေလာကြမယ်သူတို့တွေရှေ့မှာဒီ issue နဲ့ပတ်သက်ပြီးတော့ပြောကြဆိုကြမယ်။နောက်ပြီးသူတို့လည်းကျွန်တော်ကပြောခိုင်းပြောခိုင်းမယ်ဆိုတော့ပြောဖို့နေရာတစ်ခုပေါ့နော်။အဲ့ဒါတစ်ခုကိုကျွန်တော်ဖန်တီးပေးပြီးတော့ဒီနေရာမှာဆွေးနွေးကြဆွေးရဟာလေးတစ်ခု။အဲ့ဒီဒီ democratic ဒီ space လေးကိုရုပ်ရှင်ကိုတုံးပြီးတော့ကျွန်တော်ချက်ထွင်ဖို့ကြိုးစားတာ။အဲကျွန်တော်ရုပ်ရှင်ပွဲတော့ရဲ့ background ကအဲ့ဒီဟာပဲ။
ကျွန်တော်ဒီလူကလူခွင့်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံကတော့တောက်လျှောက်တောင်းခဲ့တာပဲတောင်းခဲ့ပြီးမဲ့လူဖွဲ့စည်းတဲ့မှာမြန်မာလူဖွဲ့စည်းမှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြတ်ခဲ့တာတော့ကြာပြီးကြင်ကြံမှုလည်းအားနေခဲ့တော့လူခွင့်ရေးရှင်ပြပွဲလည်းအခုပြတဲ့အခါမှာလူတွေရဲ့တုံ့ပြန်ချက်ပေါ့သူတို့ဒီလူခွင့်ဆန်သုံးဆန်ထားရေးနဲ့ပတ်သက်လို့သူတို့ရဲ့အမြင်တုံ့ပြန်ချက်တွေနောက်သူတို့ရဲ့ယူဆတွေအခုရုပ်ရှင်ပွဲတော်နဲ့ပတ်သက်ပြီးတော့ရိုက်ခတ်လာတာတွေဘာလို့များရှိပါ။အ
ဲ2012မှာကျွန်တော်ကြိုးစားလိုက်တာပေါ့2013ကျွန်တော်ဂျွန်လမှာမြန်မာနိုင်ငံရဲ့ပထမဆုံးinternational နဲ့ပထမဆုံးနိုင်ငံတကာပြီးတော့ပထမဆုံးလူအခွင့်အရေးရုပ်ရှင်ပွဲတော်ဟိုမြန်မာနိုင်ငံမှာကျင်းပနိုင်ခဲ့တယ်2013ဂျွန်ကျွန်တော်ကအဲ့ဒီနေ့ညမှာစိတ်ထဲမှာဒါငါရုပ်ရှင်ပွဲတော်ကတစ်ချိန်တည်းနဲ့ပြီးရမှာမဟုတ်ဘူးငါနောက်ထပ်နှစ်တွေမဖြစ်ဖြစ်အောင်ဆက်ပြီးလုပ်ရမယ်ဆိုတဲ့ဟာတစ်ခုကိုအဲ့ဒီည16နေ့ညပေါ့နော်12နေ့ထုတ်ခိုင်းပြီး5မိနစ်မှကျွန်တော်ရတယ်ပြီးတော့နောက်တစ်ချက်ကဘာလို့သွားတွေ့လဲဆိုတော့ငါဒီရုပ်ရှင်ကိုရန်ကုန်မှာကျွန်တော်ထားပါတော့အဲ့ရုပ်ရှင်ပွဲတော်မှာလူကျွန်တော်လက်မှတ်တွေဝေးပြီးကျွန်တော်ဟိုကရေးထားတာလူ6000ကြည့်တယ်ရုပ်ရှင်ပွဲတော်လူ6000အဲ့တော့ကျွန်တော်ရန်ကုန်မှာလူ6000လေးကြည့်ပြီးတော့ကြည့်ပြီးတာနဲ့ပဲ ကျွန်တော်ရမ်းမလားအဲအဲ့ဆိုရင်ကျွန်တော်နေရဟိုရွာတွေတဲ့နေမြို့ငယ်လေးတွေလူတွေကိုရောဒီရုပ်ရှင်တွေကြည့်ဖို့ဟိုမလိုအပ်ဘူးလားအဲ့ဒါတွေကိုကျွန်တော်နေတွေကိုတဲသွားမယ်ဆိုပြီးတော့ကျွန်တော်တို့ဟိုနေမှာပေါ့နော်ခီးသွားရုပ်ရှင်ပွဲတော့ပထမဆုံးနေ့နေနဲ့တာဂက်ကတိုင်းပြည်နယ်14ခုရန်ကုန်ဖေ73ခုကြမ်းမယ်အဲ့ရမြို့တော်တွေအားလုံးမြို့ဥပမာမကွေးတိုင်းဆိုမကွေးပေါ့မန္တလေးတိုင်းဆိုမကွေးအဲ့ညာတွေအားလုံး73မြို့ရောက်အောင်သွားမယ်ဆိုပြီးတော့ကျွန်တော်ကြီးညာခဲ့တယ်ပြီးတော့ကျွန်တော်ကြိုးစားခဲ့တယ်သွားနိုင်ခဲ့တယ
်နောက်တစ်ခုမေးချင်တာကဒီလူခွင့်ရုပ်ရှင်ပြရတဲ့အခါမှာလူနည်းစုခွင့်ရတွေလည်းပြောရတယ်ကျွန်တော်တစ်နှစ်မှာကြားလိုက်တာကမဘာသာအဖွဲ့စည်းပေါ့နော်ဒီဖွဲ့စည်းကနေပြီးတော့ကန့်ကွက်မှုကြုံလိုက်ရတယ်လို့ကျွန်တော်သိရပါတယ်ခင်ဗျာဒီအချိန်တွေကိုဘယ်လိုကြော်ဖြတ်ခဲ့ရလဲဘယ်လိုရှင်းခဲ့ရလဲလည်းသိချင်ပါတယ
်ကျွန်တော်ကရုပ်ရှင်ကြီးပဲပြနေလို့လဲမရဘူးဒီရုပ်ရှင်ဖန်တီးမှုကိုလည်းဟိုအရေးသွေးတစ်ခုဖြစ်လာအောင်လှုပ်ဖို့တော့လိုအပ်ပြီဆိုတဲ့ဟာကိုကျွန်တော်အဲ့မှာတွေ့တယ်အဲ့ဒါနဲ့ပဲကျွန်တော်သင်တန်းပေးမှဖြစ်မယ်ဆိုပြီးတော့ကျွန်တော်သင်တန်းပေးဖို့ကြိုးစားတယ်ကြိုးစားတော့အဲ့ပမာဆိုနှစ်မှာပဲကျွန်တော်သင်တန်းလေးလာပေးပြတယ်ဒီနိုင်ငံတကာကပညာရှင်နှစ်ယောက်ကိုဖိတ်ပြီးတော့ဗောနော်ကျွန်တော်အပါဝင်ဗောနော်နိုင်ငံပြည်တွင်းကပညာရှင်အပါဝင်နိုင်ငံတကာပညာရှင်နှစ်ယောက်နဲ့ကျွန်တော်လေးလလောက်ကြားတယ်သင်တန်းတစ်ခုကျွန်တော်ပေးတယ်အဲ့သင်တန်းမှာကျွန်တော်တို့သုံးယောက်တဖွဲ့ဒါကမင်းတို့ခုရက်ခိုင်းတယ်အဲ့ဒီက3ယောက်ကသူတို့ကသူတို့ရွေးချယ်တာသူတို့ရက်ချင်တဲ့အကြောင်းအရာအဲ့မှာသူတို့ကကျွန်တော်မိထီလာအရေးခင်ပီဇာအဲ့ဒီအရေးခင်လေးကိုခြေတယ်ပြီးတော့ဒါကမင်းတို့တခုရက်ချင်တယ်ကျွန်တော်လည်းရက်ခွင့်ပြုတယ်အဲ့ဒီမှာကအဲ့3ယောက်ထဲမှာကတယောက်ကအမျိုးသမီးဟိုဆိုင်းဆီယမအဲအစ္စလာမစ်ဂျန်နီယောက်ကဗုဒ္ဓဘာသာအဲ့နေကဗုဒ္ဓဘာသာထဲမှာတယောက်ကရက်ခိုင်းတယောက်ကဆောင်းဝင်มาလေအခုဆိုရင်ဟိုမှာလန်ဒန်မှာဟိုမာစတာတကူသွားတက်နေတယ်သူတို့၃ယောက်သူတို့ကသူတို့ရွေးချယ်တာဒါလေးကိုရိုက်ချင်တယ်ဆိုပြီးတော့သူတို့ရိုက်ချင်တယ်ကအဲ့လိုမျိုးဘာသာနှစ်ခုကြားထဲမှာမေတ္တာတရားကြီးမားတဲ့လူတွေရှိတယ်ဒီ conflict ရဲ့နောက်ွယ်မှာသူအကြောင်းတရားတွေရှိနေမယ်ဒါပေမဲ့ဒီဟာကိုတော့ကျွန်တော်တို့သူတို့မကြည့်ဘူးသူတို့ပြမှာမဟုတ်ဘူးဒါပေမဲ့အဲ့ဒီဘာသာနှစ်ခုကြားထဲမှာရှိတဲ့မေတ္တာတရားကိုသူတို့ကပြကျင်တာရှိထားပြီးသားကျွန်တော်မြန်မာလူအဖွဲ့အစည်းမှာတူဦးဘောပါတူဦးဘောမှာတကယ့်ကိုပဲဘာသာလူမျိုးမခွဲခြားဘဲနဲ့ထားတဲ့မေတ္တာတွေကရှိထားပြီးသားရှိနေနေပြီးသားရှိနေတဲ့အခိုင်အမာရှိတယ်ဆိုတဲ့ဟာလေးကိုသူတို့ကပြဖို့ကြိုးစားတာပြီးတော့ကျွန်တော်တို့အဲရုပ်ရှင်ပွဲတော့ဒီဒုတိယနှစ်ရုပ်ရှင်ပွဲတော့2014ရုပ်ရှင်ပွဲတော့ရန်ကုန်မှာအဲ့ကောက်ပြမယ်လို့ကျွန်တော် program ထုတ်လိုက်တယ်ကျွန်တော် program ကကျွန်တော်အဲတပတ်လောက်အကြိုမှာကျွန်တော် program ကျွန်တော်ထွက်တာပေါ့နော်ဘက်ကားတွေပြမယ်ဆိုတဲ့ဟာကျွန်တော်လည်းအရင်လုံမျိုးတော့ဒီ social media ပေါ့နော်ဒီ Facebook ပေါ့လေကျွန်တော်မတက်ဖြစ်ဘူးအမ်ဘာတွေဖြစ်နေမှာ Facebook မှာဘာတွေဖြစ်နေမှာကျွန်တော်မသိဘူးဒါပေမဲ့အဲ့ရုပ်ရှင်ပွဲတော့ပထမဆုံးနေ့ကျွန်တော်မှတ်မိတယ်မနေ့15နေ့6နေ့တို့ကျွန်တော်လည်းနိုးနေပြီရုပ်ရှင်ပွဲတော့သွားဖို့ကျွန်တော်ပြင်းနေပြီဖုန်းဝင်လာတယ်ဖုန်းတစ်ခု social media ကိုကြည့်ကြည့်ပါမြင်လာတဲ့ကျွန်တော်မိတ်ဆွေတယောက်ကမသိဘူးပေါ့အဲ့ဒီမှာခင်ဗျားတို့အဲ့ရုပ်ရှင်ပြရင်ရုပ်ရှင်ရုံကိုလည်းမီးရှို့မယ်ပြီးတော့ခင်ဗျားတို့လည်းတတ်မယ်ဖြတ်မယ်လို့အဲ့မှာချိန်ချောက်ထားတယ်ဟောအဲ့ဒါနဲ့နောက်ဆုံးကြတော့ကျွန်တော်ဆုံးပြလိုက်တယ်သူတို့ကဘာကိုလိုက်ရှာနေရလဲဆိုတော့မိတိလာပြီးတော့နောက်တော့ကျွန်တော်လူတွေကြားထဲမှာလည်းဟိုရမ်းပုံကြီးတွေကအသင့်ဖြစ်နေပြီမိစားလေးတစ်စက်စပတ်ပေါ့နော်အဲ့ဒါလေးတစ်ခုကိုသူတို့ကလိုက်ရှာနေတာအဲ့တော့ကျွန်တော်စဉ်းစားတာငါရုပ်ရှင်ပွဲတော့ကိုသူတို့ဒီဟာဖြစ်အသုံးချတော့မယ်ဒီဟာတော့အသုံးချမခံနိုင်ဘူးအဲ့တော့ရုပ်ရှင်ပွဲတော်မျက်နှာနဲ့ကျွန်တော်နိုင်ငံမျက်နှာကျွန်တော်ဘယ်ဟာကိုရွေးမလဲကဲကိစ္စမရှိဘူးကျွန်တော်တို့ရုပ်ရှင်ပွဲတော်နိုင်ငံကဟွာတွေရှေ့မှာဂုံသိက္ခာအပြင်ထိခိုက်လိမ့်မယ်ထိခိုက်ပါစေကိစ္စမရှိဘူးဒါပေမဲ့အဲ့ဒီဟာကြောင့်မလို့ဒီမှာမိဘကြီးကတော့ကျွန်တော်အဖြစ်မခံနိုင်ဘူးအဲ့တော့နိုင်ငံမျက်နှာကိုကျွန်တော်ရွေးမယ်ဆိုပြီးတော့ကျွန်တော်အဲ့ဒီရုပ်ရှင်ကိုကျွန်တော် withdraw လုပ်လိုက်တယ
်ကျွန်တော်အဲ့ဒါမှာခုနကမေးချင်တာမြန်မာနိုင်ငံတင်းမာဒီလူဖွဲ့စည်းတဲ့မှာလူခွင့်ရေးနဲ့ပတ်သက်လို့ကြင်ကြံမှုအားနေတာရှိတယ်တချို့နေရာတွေမှာလူနည်းစုခွင့်ရေးပေါ့အထူးပြုကျွန်တော်ပြောမယ်ဆိုရုပ်ရှင်မြန်မာရုပ်ရှင်လောကမှာဒီ LGBT ဒီလိင်လူချင်းဒီစုံမတ်တဲ့ကိစ္စတွေမှာနှိမ်ချတာတွေနောက်လူမျိုးရေးရနှိမ်ချတဲ့အတုံးနှုံးတွေပြောဆိုတွေဖြစ်တဲ့ခါကျတော့ကိုမင်းထင်ကိုကိုကြီးတို့ကဒီလူခွင့်ရေးရုပ်ရှင်ပွဲတော့လုပ်တဲ့ခါမှာဒီပေါ်မှာရုပ်ရှင်လောကနဲ့ပေါ့ဘလူများဆက်ဆက်နိုင်လေရုပ်ရှင်လောကပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
အဲလူနည်းစုဖြစ်တဲ့ဒီ LGBT တွေကိုသူတို့ကရုပ်ရှင်မှာရောရုပ်ရှင်ဆိုဇာတ်လမ်းရုပ်ရှင်တွေပေါ့နော်ဇာတ်လမ်းရုပ်ရှင်တွေမှာရောနောက်ပြီးတော့ကြတော့ ကျွန်တော် stage performance ပေါ့နော်ကျွန်တော်အငိမ့်နေမှာဟောသူတို့ကိုတော်တော်ကြီးကိုဟိုခွဲခြားဆက်ဆံတယ်ဆိုတာထက်ကိုပဲဟိုနှိမ်ချဆက်ဆံတဲ့ဟိုရည်စရာတကယ်ကိုပဲဟိုဂုံသိခါအပြင်တော်တော်ကြီးကြဆင်းစေတဲ့အပြောစုဟိုဟိုလောင်ပြောင်မှုတွေအနေနဲ့ကျွန်တော်လုပ်နေတာဟာကြီးကတော်တော်ကြီးနှစ်ပေါင်းကိုတော်တော်ကြီးကြာခဲ့ပြီပေါ့အဲ့ဒီဟာကြီးလည်းကျွန်တော်တို့ကရပ်ဖို့တင်တဲ့အချိန်တစ်ခုကိုကျွန်တော်ရောက်နေပြီအဲ့ဒီဟာလည်းကျွန်တော်စိတ်ထဲမှာရှိတယ်ဒါပေမဲ့ဒီဟာကတချို့ဟာတွေကြတော့ကျွန်တော် issue လေးတွေကဟိုဟိုမထပါတော့ကျွန်တော်မျိုးသမီးအခွင့်အရေးအာဒီဒီဒီ LGBT အခွင့်အရေးဆိုတဲ့ဟာတဲ့ကျွန်တော်ကအရေးကြီးနေတဲ့ကျွန်တော်တနေ့ငါလုံးနဲ့ဆိုင်တဲ့အခွင့်အရေးဆိုတဲ့ဟာကပို့ပြီးတော့အရေးကြီးနေတာပေါ့နော်ဒါပေမဲ့အဲ့ဒီဟာတွေကလည်းကျွန်တော်လုပ်ရမယ်ဆိုတဲ့ဟာကိုကျွန်တော်နားလည်တယ်မြင်တယ်ဒုတိယအကြိမ်ရုပ်ရှင်ပွဲတော်မှာကျွန်တော် LGBT issue နဲ့ပတ်သက်ပြီးတော့အာကျွန်တော်ကြောင်းသားခြိုက်ထားတဲ့ကားလေးကိုကျွန်တော်ပြခဲ့ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီလူခွင့်ရေးရုပ်ရှင်ပြပွဲပေါ့လူလက်ခွင့်ပေါ့လူလက်ခွင့်ဆိုတာမြန်မာနိုင်ငံမှာလူခွင့်ရေးကတစုံတရာလွတ်လပ်လာပြီဆိုပေမဲ့တချို့ထိမခံသေးတဲ့အခြေအနေရှိတယ်ဥပမာဆိုလို့ချင်းစစ်တပ်နဲ့ပတ်သက်လို့ဟာမျိုးတွေအခုအချိန်မှာသူတို့ဘက်ကထိတာတော်လေး sensitive ဖြစ်နေနေထားပြောင်းမှာရှိတယ်အဲ့တော့ခုနအခုပြောတဲ့အချိန်မှာခလီးစစ်သားလို့ issue မျိုးတွေပါလာတယ်ဒီလို issue မျိုးတွေနဲ့ပတ်သက်လို့ဘလောက်ထိလူခွင့်ရေးရုပ်ရှင်ပြပွဲကလွတ်လပ်နဲ့ကိုယ့်အကူစိတ်ကြိုက်ရိုက်ခွင့်ရပြီလဲပြခွင့်ရလဲအကန့်အသတ်ရှိပါလား
အဲ့ဒီအကြောင်းကိုပြောရင်ကျွန်တော်၃နှစ်ပေါ့နော်ရုပ်ရှင်ပွဲတော်၃နှစ်ကျင်းပပြီးသွားပြီကျွန်တော်တို့ရုပ်ရှင်ပွဲတော်မှာပြားမြတ်ရုပ်ရှင်အားလုံးကိုကျွန်တော်စဉ်းစားအဖွဲ့ကိုကျွန်တော်တင်ရတယ်ကျွန်တော်တို့အခုချိန်အဲ့ဒီခုနပြောတဲ့ The Open Sky ပေါ့နော်ခုနဘာသာရေးမိတိလာအရေးခင်းတဲ့စကားနာမည် The Open Sky ပေါ့နော်အဲ့ဒီရုပ်ရှင်ကလည်းစဉ်းစားဖွဲ့ကခွင့်ပြုလိုက်တဲ့ကကျွန်တော်အတိက
ဆိုဒီပြန်ကြရေးစဉ်းစား
ဟုတ်တယ်ပြန်ကြရေးသူတို့ကခွင့်ပြုလိုက်တဲ့ဇာတ်ကားပဲသူတို့ကျွန်တော်တင်ရတယ်သူတို့ကခွင့်ပြုလိုက်တာဘာမှအဖြတ်တောက်မရှိဘဲနဲ့ခွင့်ပြုခဲ့တယ်နောက်ပြီး article 18ဆိုတဲ့ကားလေးအဲ့ကားထဲမှာဆိုလို့ရှိရင်ဟိုဦးသိန်းစိန်ပုံနေပါတယ်လဲပါတယ်အဲ့ထဲမှာဟိုဒီ article 18နဲ့ပတ်သက်ပြီး2012ပတ်ဝန်းကျင်မှာကျောင်းသားတွေနောက်ပြီးဟိုအဖွဲ့အစည်းကလူတွေဟိုပုံမှန် session နဲ့ဖမ်းလိုက်ကိစ္စတွေအကြောင်းကိုရိုက်ထားတာကျွန်တော်ကျောင်းကကလေးတွေပဲရိုက်ထားတာအဲ့တော့အဲ့ဒီရန်ကုန်မှာရုပ်ရှင်ပွဲတော်လုပ်ဖို့အတွက်ကျွန်တော်လူအခွင့်ရရုပ်ရှင်ပွဲတော်လုပ်ဖို့အတွက်တင်သမျှကားအလုံးကိုသူတို့ကနေပြီးဒီကားကတော့မပြပါနဲ့ဆိုတဲ့ဟာကိုအခုတည်းနိုင်ငံတကာကားတွေရောကျွန်တော်ပြည်တွင်းကကားတွေရောတခုမှမရှိတော့ခုနပြောတဲ့ကလေးစစ်သားနဲ့ပတ်သက်ပြီးတော့လည်းသူတို့ခွင့်ပြုခဲ့တယ်အဲ့ဒီဟာကိုပြောင်းဝင်ပြုခဲ့တယ်ဒါပေမဲ့ပြဿနာတစ်ခုကပြဿနာကျွန်တော်ရန်ကုန်မှာမဖြစ်ဘဲနဲ့ဘယ်မှာဖြစ်လဲဆိုတော့ကျွန်တော်ခီးသွားရုပ်ရှင်ပွဲတော်ဆိုပြီးတော့ကျွန်တော်နေရီသွားတဲ့အချိန်မှာပထမနှစ်တုန်းကခုနကျွန်တော်ပြောလိုက်တယ်73မြို့မှာကျင်းပါတယ်ဆိုတာကြိုက်73မြို့မှာကျွန်တော်ပါမစ်ရတာတမျိုးလေးပဲရှိတယ်ကျွန်တော်ကရုပ်ရှင်ုံမှာကျင်းပါတယ်ဆိုရင်တော့မှပဲအနည်းဆုံးကကျွန်တော်ကဒီစင်စားခွင့်မိထားတယ်ဆိုတော့ပေးရသေးတယ်ဒါပေမဲ့ကျွန်တော်ကရုပ်ရှင်မြို့တိုင်းမှာရုပ်ရှင်ုံမရှိဘူးမရှိတော့ကျွန်တော်တက်ဆိုင်ရာဒေသအခန့်အဖွဲ့အစည်းကိုကျွန်တော်ခွင့်ပြုချက်တောင်းရတယ်ကျွန်တော်မမှောက်ဆိုရင်ချင်းကတီးတိမ်မှာအဲ့တပွဲပဲကျွန်တော်ခွင့်ပြုချက်ရတယ်။ကျန်တဲ့12မြို့ဘယ်နေရာမှာကျွန်တော်ခွင့်ပြုချက်မပေးဘူး။
အဲ့ဒါတွေကဘယ်ပုံမှန်မူတည်ရလဲ။တက်ဆိုင်ရာပြည်နယ်နဲ့တိုင်းလိုက်သူတို့အစိုးရရဲ့ပုံမှန်မူတည်သွားတယ
်။ဟုတ်တယ်။ဥပမာပြောရရင်ကျွန်တော်ရန်ကုန်ပထမဆုံးနှစ်2013ပြည်ပချင်းနေကိုသွားမယ်ဆိုတော့ကျွန်တော်ရွေးလိုက်တဲ့မြို့ကမကွေး။အော်ဥဖုံးမော်ရွှေရဲ့မြို့ပေါ့နော်။ဘာဖြစ်လို့ကျွန်တော်အဲ့ဒါရွေးရလဲဆိုရှေ့မှာတော့ကိုမင်းကုန်နယ်လို့စာပေဟောပြောပွဲလုပ်မယ်ဆိုတဲ့ဟာကိုသူခွင့်ပြုချက်မပေးလို့အိုက်ပွဲပြက်ခဲ့တယ်။အဲ့ဒါနဲ့ကျွန်တော်ကကျောင်းရှင်ပွဲတော်အဲ့မျိုးကိုသွားလုံးမယ်ဆိုပြီးတော့ကျွန်တော်မကွေးကိုရွေးပြီးတော့ပထမဆုံးခီးသွားရွေးရှင်ပွဲတော်2013မြန်မာနိုင်ငံရဲ့ပထမဆုံးခီးသွားရွေးရှင်ပွဲတော်ကျွန်တော်မကွေးမှာကျွန်တော်ကျင်းပဖို့ကျွန်တော်ကြိုးစားခဲ့ပါတယ
်ဟုတ်ကဲ့ပါကိုမင်းထက်ကိုကြီးအခုလိုဗီဒီယိုဖြစ်ချပြီးတော့ကျေးဇူးများကြီးတင်ပါတယ်ကို
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကျွန်တော်ကလည်းကျွန်တော်ဟိုဒီမှာလာပြီးတော့ဟိုကျွန်တော်ရွေးရှင်ပွဲတော်အကြောင်းလေးပြောခွင့်ပြုတယ
်မတ်ဒီမိုကရေစီရရဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ဒီကနေ့ညဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တိုကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 14ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့် 1090 အစီအစဉ်တွေကို line to meter 24 25 30 51အပြင် line လာမီတာ190ရောကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများသတင်းများစီစဉ်ကိုထုတ်လွှင့်ပေးမှာပါခုအရင်ဆုံးတော့တင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။ပို့ချုပ်မှုကြီးမင်းအွန်လိုင်းတက်ချုပ်နေရာဆက်ယူတင်သလားဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကုညီတင်ဆက်ထားပါတယ်ရှင
်။တမရောကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအွန်လိုင်းကို1956ခုနှစ်မှာမွေးဖွားပြီးအခု2016ခုနှစ်မှာအသက်60ပြည့်ပါတယ်။နိုင်ငံဝန်ထမ်းဥပဒေအရအသက်60ပြည့်ပြီဆိုရင်တက်ပြည့်ပင်စင်ယူရမှာပါပြီးခဲ့တဲ့2015ခုနှစ်တုန်းကဗိုလ်ချုပ်မကြီးမင်းအောင်လှိုင်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေတွေ့ဆုံခဲ့စဉ်တုန်းကကောင်စီဝင်တယောက်ကနေဗိုလ်ချုပ်မကြီးအနေနဲ့2016ခုနှစ်မှာတမရော်ကာကွယ်ရေးဦးစီးချုပ်အဖြစ်ကနေအငြင်းစားယူမှာလားဆိုပြီးမေးမြန်းခဲ့ပူပါတယ်ဒီမေးမြန်းမှုနဲ့ပတ်သက်ပြီးဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကယတိပြအဖြေမပေးခဲ့သလိုအနားမှာအတူရှိနေတဲ့စီဥပဒေချုပ်ကလည်းတမရော်ဥပဒေအရဗိုလ်ချုပ်မကြီးအနေနဲ့တော်ဝင်ဆက်လက်ရယူနိုင်သေးတဲ့အခြေအနေရှိတဲ့အကြောင်းဖြေခဲ့ပါတယ်။အခုရပိုင်ထွက်ပေါ်လာတဲ့သတင်းတစ်ပုဒ်မှာတော့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာအသက်65နှစ်အထိတက်မတော်ကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူမယ်လို့ဆိုပါတယ်။ဒီသတင်းကိုအတည်ပြုလို့မရသေးပေမဲ့နိုင်ငံရေးသမားတွေရောပြည်တွင်းကနိုင်ငံသားတန်တမာအသံဝင်းကပါအလွန်စိတ်ဝင်စားကြပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်အသက်60ကျော်စီအထိတက်မတော်ကာကွယ်ရေးဦးစီးချုပ်တာဝန်ဆက်ယူသွားအောင်မလားဆိုတာလေ့လာတင်ပြသွားပါမယ်။
လက်ရှိတည်ဆဲ2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာထူးခြားတဲ့အခြေခံဥပဒေတစ်ခုလို့ဆိုရမှာပါတက်မတော်ဟာသမရဒါမှမဟုတ်အစိုးရအဖွဲ့လက်အောက်မှာရှိနေတာမျိုးမဟုတ်ပဲတည်ခြားတည်ရှိတဲ့အဖွဲ့အစည်းဖြစ်ပြဋ္ဌာန်းထားပါတယ်တိုင်းပြည်ရဲ့အထွတ်အထိပ်အကြီးအကဲလို့ဆိုတဲ့သမရကိုဘယ်နည်းဘယ်ပုံရွေးချယ်ရမလဲဘယ်နည်းဘယ်ပုံပြန်ဖြုတ်ချနိုင်လဲဆိုပြီးတိတိကျကျရေးဆွဲပြဋ္ဌာန်းထားတာရှိပေမဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တယောက်ကိုဘယ်နည်းဘယ်ပုံခတ်အပ်နိုင်လဲအဲ့ဒီတက်ချုပ်ဘယ်အချိန်အနားယူမလဲဆိုတာမျိုးကိုတော့တိတိကျကျပြဋ္ဌာန်းထားတာမတွေ့ရပါဘူးတမရဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်ခွင့်မရှိပါဘူးအဖွဲ့ဝင်17ယောက်ပါတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံးလို့ခေါ်တဲ့အဖွဲ့ကသာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်နိုင်တယ်ဆိုပြီးပြဋ္ဌာန်းထားတာပါတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုခတ်အပ်နိုင်တဲ့ကာလုံရဲ့အဖွဲ့ဝင်17ယောက်ထဲမှာတက်ချုပ်အပါဝင်သူကခန့်ထားတဲ့ဒုတက်ချုပ်ဒုသမရာတယောက်ကာကွယ်ရေးဝင်ကြီးပြည်ထရေးဝင်ကြီးနေဆက်ရေးရာဝင်ကြီးပေါင်း6ယောက်တောင်ရှိနေလေတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နောက်တယောက်ကိုလက်ရှိတက်မတော်ကာကွယ်ရေးဦးစီးချုပ်ကပဲခတ်အပ်နိုင်တဲ့အတိတ်ပဲသွားပြီးတက်ရောက်စီပါတယ်။တစ်ချိန်တည်းမှာပဲစစ်ဥပဒေအရတက်မတော်ကာကွယ်ရေးဦးစီးချုပ်ဟာအသက်60ပြည့်သည့်တိုင်ပင်စင်မယူဘဲနေလို့ရတယ်ဆိုထားပြန်လေတော့တက်မတော်ကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့သူ့ဘာသူအနာမယူမချင်းဖွဲ့စည်းပုံအရဖြစ်စီဥပဒေအရဖြစ်စီတက်မတော်ကဖြစ်စီအနာယူအောင်လုပ်ကင်ဆောင်ရွက်နိုင်ခြင်းမရှိဘူးဆိုတဲ့အဖြေသွားပြီးထွက်ပါတယ်။ဒါဟာဒီမိုကရေစီနိုင်ငံကတက်မတော်တစ်ခုအတွက်ကောင်းမွန်တဲ့ပုံစံမဟုတ်သလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိဆောက်ချင်နေတဲ့ Standard Army ပုံစံနဲ့လည်းအံဝင်ခွင်ကြမဖြစ်စေပါဘူးဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာလုပ်သင့်လဲစဉ်းစားရမှာပါ
နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ရွေးကောက်ပွဲမှာ NLD ပါတီအပြတ်သတ်နိုင်ရပြီးပြည်ခံမျိုးပါတီလုံးဝအရေးနှိပ်သွားတာမို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံရဲ့အမြင့်ဆုံးသမ္မတတာဝန်ကိုမရနိုင်တော့ဘူးတက်မတော်အစုဖွဲ့ရဲ့တင်မြှောက်မှုနဲ့ဒုသမ္မတဖြစ်နိုင်ပေမဲ့ဒီယာရူးလောက်ကိုတော့လိုချင်မှာမဟုတ်ဘူး။ဒါကြောင့်အသက်60ပြည့်သွားတဲ့တိုင်အနားမြူသေးပဲသမ္မတနီးပါးဩဇာအာဏာရှိတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တာဝန်ကိုပဲဆက်ပြီးယူထားလိုက်အောင်မယ်ဆိုပြီးဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆက်အာဏာရှင်စနစ်နဲ့လမ်းခွဲပြီးဒီမိုကရေစီစနစ်စီသွားဖို့ခြေလှမ်းပြင်ဖို့အဆင့်လောက်ပဲရှိပါသေးတယ်။ဒီမိုကရေစီစနစ်ရဲ့အခြေခံအုံမြစ်တွေချနိုင်ဖို့လိုသလိုအာဏာရှင်စနစ်နောက်တစ်ကြိမ်ပြန်မလာနိုင်အောင်ကြိုးစားနေရတဲ့အခြေအနေလည်းဖြစ်ပါတယ်။ ကုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေတည်ပြီးတိုင်းပြည်မှာဥပဒေပြုရေးမန္တန်အုပ်ချုပ်ရေးမန္တန်တရားစီရင်ရေးမန္တန်စည်းကြားစီဖြစ်အောင်တည်ဆောက်နေစေကာလပါတယောက်ထဲနဲ့တစ်သက်လုံးအာဏာရယူမထားနိုင်အောင်သမ္မတတယောက်အနေနဲ့အလွန်ဆုံး9နှစ်သက်တမ်း2ကြိမ်ထမ်းဆောင်နိုင်တဲ့ဆိုပြီးတော့လဲဖွဲ့စည်းပုံထဲပြဋ္ဌာန်းနိုင်ခဲ့ပါပြီဒါပေမဲ့အာဏာရှင်စနစ်ပြန်လဲထွန်းကားမလာရေးအတွက်အရေးကြီးတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တွေဟာအချိန်တန်ရင်အနားယူရမယ်ဆိုတဲ့ပြဋ္ဌာန်းချက်တစ်ခုရှိမနေသေးတာကတော့စိုးရင်เสียပါ
အခြားတစ်ဖက်ကကြည့်လိုက်ပြန်ရင်လေတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုတာဟာအရင်စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေကတာဝန်ပေးသွားလို့တက်ချုပ်ဖြစ်လာသူပါဒါပေမဲ့သူဟာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အလွန်ခြားနားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေသမ္မတဦးသိန်းစိန်နဲ့လက်တွဲပြီးမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်တက်ကြွကြွပါဝင်ခဲ့သူဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးရအောင်စူးစမ်းခဲ့သူလို့ဆိုရင်လည်းမှားမပါဘူး။သူ့ရဲ့အဓိကတာဝန်ဖြစ်တဲ့တက်မတော်တိဆောက်ရေးကိုလည်းစွန်းစွန်းတမန်ဆောင်ရွက်ခဲ့သူပါ။တက်မတော်ရဲ့အာဏာရှင်လက်ထက်ကရှိခဲ့တဲ့လူခွင့်ရေးချိုးဖောက်မှုရော့နေလာအောင်လုပ်တာ။တက်တွင်းမှာကလေးစစ်သားကင်းစင်အောင်ဆောင်ရွက်တာ။တီသူတွေကိုမြေမြုံမိုင်းရှင်အထမ်းသမားပေါ်တာအဖြစ်အတင်းအာဓမစေခိုင်းတဲ့လုပ်ရက်တွေကိုရပ်တန့်တာစစ်ဘျူရိုကရေစီရန်နရာကြီးမအောင်စစ်အရာရှိအများအပြားမွေးထုတ်နေတာတွေကိုကန့်သတ်တာစသဖြင့်အများကြီးစွန့်ဆောင်ခဲ့သူဖြစ်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လှုပ်စရာတစ်ခုပဲကျန်ပါတယ်အလုံးလဲအရေးကြီးတဲ့တာဝန်တည်းရပါအဲ့ဒါကတော့တက်မတော်ကစတန်ဒတ်အာမီပိတစွာတက်ချုပ်တယောက်ကနေနောက်တယောက်ကိုစနစ်တကျတာဝန်လွှဲပေးသွားခဲ့တာမျိုးပါတက်မတော်ကာကွယ်ရေးဦးစီးချုပ်တွေဟာအာဏာကိုမမှတ်မောပဲအသက်ပြည့်တဲ့အထိတာဝန်ထမ်းဆောင်ပြီးတာနဲ့နောက်တယောက်ကိုတာဝန်လွှဲအပ်ပေးပြီးအငင်းစားယူသွားတာမျိုးပ
ါဒါကြောင့်ဘုရုံမူကြီးမင်းအောင်လှိုင်အနေနဲ့တိုင်းပြည်အတွက်အရေးကြီးဆုံးနဲ့နောက်ဆုံးတာဝန်ဖြစ်တဲ့တက်ချုပ်တယောက်ကနေနောက်တက်ချုပ်တယောက်ကိုစနစ်တကျတာဝန်လွှဲပြောင်းပေးရသွားခြင်းကသာလျှင်အကောင်းဆုံးဖြစ်ပါလိမ့်မယ်။အငြင်းစားယူပြီးနောက်ဒုသမ္မတတာဝန်ယူပြီးနိုင်ငံရေးတာဝန်တွေဆက်ထမ်းဆောင်ခြင်းထမ်းဆောင်သွားနိုင်ပါသေးတယ်။အဲ့ဒီလိုသာဆောင်ရွက်နိုင်ခဲ့ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတပ်မတော်ကို Standard Army ဖြစ်အောင်တည်ဆောက်ခဲ့သူခေါင်းဆောင်ကောင်းတယောက်တိုင်းပြည်အသွင်ကူးပြောင်းရေးမှာအကောင်းဆုံးဆောင်ရွက်ခဲ့သူတဦးအနေနဲ့မှတ်တမ်းတင်ခံရမှာဖြစ်ပြီးနောက်နိုင်ငံအထွတ်ထိပ်သမ္မတဖြစ်ဖို့ကိုတော့ကြိုးစားနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားတော့ပါရှင်။ခုတော့လာမယ့်အင်္ဂါနေ့ည9:00တိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးချင်ပါတယ
်။သောရရှင်များရှင်ဒေါက်ဆဆုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြန်မာနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်။အပင်းယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲ။အစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်မှာမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်အင်္ဂါနေ့ည9:00တိုက်ရိုက်လေးလိုက်ဆွေးနွေးခမ်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါ
တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးရအောင်ရှင်
နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သတင်းရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သတင်းရှင်တွေရဲ့အစားတွေကိုအခုအရင်ဖော်ပြပေးမှာဖြစ်ပါတယ်။မကြီးမော်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုရုပ်မြင်သံကြားကကြည့်ရှုပြီးတော့သဘောကျပါတယ်လို့စာရေးလာတဲ့သတင်းရှင်ကတော့အဆောက်ကျော်ရဖြစ်ပါတယ်။ဒီသတင်းရှင်ကမကြီးမော်ရဲ့အစီအစဉ်ကိုကြိုက်ပါတယ်နေ့စဉ်အစီအစဉ်လိုမျိုးရှိရင်ကောင်းပါမယ်တဲ့ EGM လည်းတင် जा ပေးနေတာမလို့ဘန်စကားကိုလည်းတိုးချဲ့ပြီးတော့တင် जा ပေးပါဆိုပြီးတောင်းဆိုလာပါတယ်။တပတ်အတွင်းအားကစားသတင်းအစီအစဉ်ကိုသဘောကျပါတယ်လို့ရေးလာတဲ့နောက်ထပ်သတင်းရှင်တစ်ယောက်ကတော့ဒီအစီအစဉ်ကိုတင်ဆက်ပေးတာအမတန်ကျေးဇူးတင်ပါတယ်။ဒီတစ်မခါလည်းတိုးချဲ့နိုင်ပါစီလို့ဆုမွန်တောင်းပါတယ်တဲ့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစီလို့လည်းဆုတောင်းပေးလိုက်ပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။သတင်းမှန်နေတင်ဆက်ပေးနေတဲ့ VOE ကိုကျေးဇူးပါလို့ရေးလာတဲ့သောရရှင်ကတော့ Handy Inley ဖြစ်ပါတယ်။ဒီသောရရှင်က
VOE ကိုနားထောင်လာခဲ့တာရာစုနှစ်ထက်ဝက်ကျော်ရှိနေပါပြီ။ VOE ကသတင်းအမှန်တွေကိုကြားသိနားထောင်ဝင်ရနေလို့ကဘာကြီးဘာဖြစ်နေသလဲ၊မြန်မာပြည်ကြီးဘာဖြစ်နေသလဲ၊သိရ၊ကြားရ၊မှတ်ရ၊ကဏ္ဍအစုံကဗဟုသုတရ၊အသိအမြင်တွေတိုးပွား၊အတွေးအခေါ်တွေရင့်ကျက်မြင့်မားလာရလို့ VOE ရဲ့ကျေးဇူးကကြီးမားလှပါတယ်ဗျာ။VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေအသက်ရာကျော်ရှိကြပါစေခင်ဗျာ
ဘုဟုသုတအတိမြင့်တိုးပွားရလို့ဒီသောရရှင်ကအကျေစုတင်ပါတယ်လို့ရေးလာတဲ့အချိန်မှာကျော်စင်ဦးဆရာဆိုတဲ့ဒီ Facebook ကသောရရှင်ကတော့ VOA အကိုအမများခင်ဗျာတဲ့ခရိုင်းဆိုရင်နေ့စဉ်သတင်းလောင်းကို share လို့ရပါတယ်အခုဟာက share လို့မရလို့ပါအကြောင်းရင်းသိပြရစီလို့ရေးလာပါတယ်ဟုတ်ကဲ့ပါ Facebook က VOA သတင်းတပုတ်အောက်မှာရေးထားတဲ့သောရရှင်ဖြစ်ပါတယ်ကျမအိမ်မှာ share လုပ်ကြည့်အဲ့ဒီသတင်းကိုတဆင့်ဖြန့်ကြည့်တာပေါ့နော်အဲ့လိုမျိုး share လုပ်ကြည့်တော့အဆင့်ပြေတာတွေ့ရပါတယ်ရှင်ဒါကြောင့်မလို့အဲ့ဒီသောရဆင်ဘက်က internet line မကောင်းလို့လားဒါမှမဟုတ်ရင်လည်း smartphone အသုံးပြုလို့ share လုပ်တာမှ line ကျနေလို့ share ကမထွက်တာလားဆိုတာစဉ်းစားစရာပါကျမလည်းကိုယ်တိုင်မမြင်ရတော့အသေးစားပြောဖို့ခက်ပါတယ်ရှင်နောက်ထပ်တစ်ခါထပ်ပြီးတော့လုပ်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်ကျေးဇူးတင်ပါတယ်ပြီးခဲ့တဲ့ February လအရှိရနေ့ကတရုတ်နှစ်တစ်ကူနဲ့ဖြစ်ပါတယ်နော်တရုတ်ယဉ်ကျေးမှုကကမ္ဘာနိုင်ငံတိုင်းမှာပြန့်နှံ့ပြီးတော့ခြေခြေပြင်းပြင်းရောက်ရှိနေရယူနေရလဲတွေ့ရပါတယ်ရန်ကုန်မှာလည်းတရုတ်တန်းလို့အများကသတ်မှတ်ထားတဲ့လက်မတော်ဘက်မှာတရုတ်နှစ်တစ်ကူပွဲတော်ကိုစီစီကားကားတိုင်တိုင်မြင့်မြတ်ကျင်းပသွားတာပါကျမတို့ VOE ကလည်းတရုတ်နှစ်တစ်ကူကျင်းပတာနဲ့ပတ်သက်လို့တင်ဆက်ပေးခဲ့ပါတယ်နော်ဒီမှာသောရရှင်အေးရိမ်မွန်ဆိုတဲ့သောရရှင်က2016ခုနှစ်တရုတ်နှစ်တင်မှာမြန်မာပြည်သူပြည်သားတွေအားလုံးကိုယ်စိတ်နှစ်ဖြာကျန်းမာပါစေမြန်မာပြည်ကြီးတိုးတက်ပါစေအုပ်ချုပ်မှုစနစ်သက်အောင်မှာငြိမ်းချမ်းပါစေမြန်မာပြည်သားရပါစေဆိုပြီးတော့ဆုမွန်တောင်းလာပါတယ်တရုတ်နှစ်တကူအစီအစဉ် VOE ကတင်ဆက်ပေးတဲ့အောက်မှာအခုလိုမျိုးဆုမွန်တောင်းလာတဲ့သောရရှင်တွေဒီတရုတ်နှစ်တကူကြိုဆိုတဲ့သောရရှင်တွေရဲ့အစားတွေတွေ့ရသလိုVOE ကထုတ်လွှင့်ပေးသွားတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်မြင်တွေကိုတုံ့ပြန်ရေးသားလာကြတာတွေကိုလည်းပြောပြပေးကြပါတယ်ရှင်။ကျမတို့17ရက်နေ့တုန်းကကျမတို့ဝိုင်းတော်သူမခင်ပြည်တွေတင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်ကတော့လာမယ့်လွတ်တော်တက်တန်း9နှစ်တွင်မှာပြည်တွင်းငြိမ်းချမ်းရေးနဲ့ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုအလေးပေးလှုံ့ဆော်သွားဖို့မျှော်လင့်တယ်လို့ပြည်내လွတ်တော်အကြီးအကဲတချို့ကပြောလိုက်တာနဲ့ပတ်သက်ပါတယ်။ဒီလိုမျိုးအသစ်ပြန်ဖွဲ့စည်းလိုက်တဲ့ပြည်내နဲ့တိုင်းဒေသကြီးလွှတ်တော်တွေနဲ့ပတ်သက်ပြီးတော့ဘလို့မျှော်လင့်ချက်တွေရှိပါလဲဆိုတာကိုမက်ခင်ပြည်တွေကဆက်သွယ်မေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီမှာသောရရှင်နေမှတ်ချက်ရေးလာတဲ့အထင်မှာသောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်။သောရရှင်ပြည့်ဖြိုးနိုင်က
တိုင်းပြည်ရဲ့စည်ရင်နွန်ပေါ်နှင်းကြနေတဲ့ပြည်သူတွေရဲ့လက်ရှိလူမှုဒုက္ခအဝဘဝကိုပထမဦးစားပေးကင်တွယ်ဖြည့်ရှင်းနေပါတယ်။အစိုးရအစဉ်ဆက်လည်းကင်တွယ်ဖြည့်ရှင်းခဲ့ကြတာပါပဲ။ဒါပေမဲ့ကင်တွယ်နည်းဖြည့်ရှင်းနည်းတွေကမမှန်ကန်ခဲ့တော့ပြည်သူတွေတုံရင်တုံရင်ပဲလူမှုဘဝမြင့်တက်မလာဘူးဆိုတာအားလုံးအသိပဲဥပမာအဖြစ်အတွုံုံတက်တာတဲ့စိုက်ပျိုးစိတ်ချင်းငွေလိုကိစ္စရပ်တွေမှာငွေကိုတော့ချေပေးလိုက်တယ်အဲ့ဒီငွေကိုစိုက်ပျိုးရေးဘက်မှာမသုံးဘူးတောင်သူတွေကတခြားလိုအပ်တဲ့နေရာမှာသုံးလိုက်တယ်ပြန်ဆက်ရမယ့်အချိန်ရောက်တော့စိုက်ပျိုးသီးနှံကမရှိတော့ရှိတဲ့ကျွဲနွားရောင်းပြီးဆက်လိုက်တယ်အဲ့တော့ရှိပြီးသားလက်ငုတ်လျင်မှာပျောက်ပြီးတော့ပိုဆင်းရဲသွားတယ်ဒါကဥပမာတစ်ခုအနေနဲ့ပြောတာပါပြောစရာတွေကတော့အများကြီးပါအဓိကပြောချင်တာကပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေအနေနဲ့ပြည်သူနဲ့မကင်းကွာဘူးအများကြီးလိုပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့အတ္တကိုရှည်တမ်းမတင်ဖို့နဲ့အစိုးရဌာနဆိုင်ရာတွေလက်ပေးလက်ယူကင်းရှင်းအောင်ဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါစေ။
ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေနဲ့ပတ်သက်လို့ဘလို့မျှော်လင့်ချက်တွေရှိပါလဲဆိုပြီးတော့မေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာမှဒီသရရှင်တယောက်ကလက်ရှိလူမှုဒုက္ခအဝဝကိုပထမဦးဆုံးဦးစားပေးဂိုင်တွေဖြည့်ရှင်းမှာဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်လေးကိုအနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါရစေ။ဒီတစ်ပတ်ရွေးချယ်ထားတဲ့သတင်းလေးကတော့ Valentine's Day ချစ်သူများအနေနဲ့အမှတ်တရဖြစ်စီမဲ့တခြင်းမျိုးလေးရွေးချယ်ထားပါရင်နော်ဒီနေ့ February လ14ရက်နေ့ကလည်းအနောက်တိုင်းမှာ Saint Valentine's Day ချစ်သူများနေ့လို့သတ်မှတ်ထားတဲ့နေ့တစ်နေ့ဖြစ်ပါတယ်အနောက်တိုင်းအယူဆဆိုပေမဲ့လည်းအရှေ့တိုင်းနိုင်ငံတွေအပါအဝင်ကမ္ဘာနေရာအနှံ့အပြားမှာဒီ Valentine's Day ကိုအခုနှစ်ပိုင်းတွေအတွင်းမှာကြဲကြဲပြင်းပြလှုပ်လာကြတာတွေတွေ့ရပါတယ်နော်ဒါနဲ့ပတ်သက်ပြီးတော့သောရရှင်တချို့ရေးလာတဲ့စာတွေကိုလည်းနောက်ပိုင်းမှာပြောပြပေးချင်ပါသေးရှင်။အခုတော့သောရရှင်တွေကခုနကပြောထားသလိုဒီချစ်သူများနဲ့အမတ်တရအနေနဲ့အချစ်အကြောင်းရေးဆိုပြီးတော့တည်ကျူထားတဲ့တခြင်းလေးတပုတ်ထုတ်လွှင့်ပေးချင်ပါသေး။ Rihanna နဲ့အတူ Kevin Harris အားဖြည့်ပြီးတော့တည်ဆိုထားတဲ့ We Found Love အချစ်ကိုတွေ့ပြီဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်နော်။Kevin Harris သိဆိုထားတဲ့ We Found Love အချစ်တွေဆိုတဲ့သတင်းကိုနားဆင်ကြကြရတာပါ VOA ရဲ့တင်းချစ်သောရရှင်တွေအတွက်မြန်မာအချစ်သတင်းလေးတစ်ပုဒ်နောက်ပိုင်းမှာဆက်ပြီးတော့ဖျော်ဖြေပေးဖို့ရှိပါသေးရဲ့နော်အခုတော့သောရရှင်တယောက်ရဲ့ရင်ဖွင့်ဆောင်ကိုပြောပြပေးခြင်းပါတယ်မောင်ဆက်စုလွန်းဆိုတဲ့သောရရှင်ရေးလာတာပါရင်းနှီးကခံစားချက်ကိုအီးမေးလ်တစ်စောင်နဲ့ရင်ဖွင့်လိုက်ပါရစေတဲ့ဟုတ်ကဲ့ဗာဒီများရင်ဖွင့်ခြင်းလို့ပါလဲနော်
ကျွန်တော်တို့မော်လိုက်မြို့မှာ EPC ကလျှက်စစ်အသုံးပြုကမီတာကြီးတွေကိုလစဉ်မီတာအသုံးပြုမှုစစ်ဆေးခြင်းမရှိဘဲဖြမ်းမြနှုံတာခံမှန်းယူနစ်တွေနဲ့ကောက်ခံလျက်ရှိပါတယ်လစဉ်မီတာဖတ်ဖို့မဆိုထားနဲ့တစ်နှစ်တစ်ခါတော့မီတာလာဖတ်တာမရှိပေမဲ့လည်းမီအသုံးပြုကကြားသိငွေတောင်းခံလာရင်တော့သုံးဆွဲသောယူနစ်များကိုခံမှန်းခြေဖြင့်ထည့်သွင်းကောက်ခံထားပါတယ်ဒါအပြင်2016-2019လောက်မှဖြစ်လာနိုင်တဲ့မဟာတအားလိုင်းတွေရည်ရွယ်ပြီးရက်ွက်အချို့မှာလျှက်စစ်တအားလိုင်းဂျိုးဟောင်းများအစားကျိုးတစ်တွေကိုလဲလဲတက်ဆင်ပေးနေပါတယ်။ဒါပေမဲ့အဲ့လိုတက်ဆင်ပြီးတဲ့နောက်နေအိမ်တွေကိုတွေ့တန်းတဲ့2039မီဂျိုများမှာခန္ဓာရင်အားနည်းပါတာကြောင့်8044မီဂျိုတွေနဲ့အစားထိုးခိုင်းပါတယ်။အစားထိုးမလဲရင်လည်းနောက်ပိုင်းဖြစ်ပေါ်လာနိုင်တဲ့မီးပေးပြဿနာတွေဟာကိုယ့်ရဲ့တာဝန်ဖြစ်ကြောင်းပြောဆိုပါတယ်။ဒါကြောင့်မီးအုံပြသူအားလုံးမီးဂျိုအစ်စ်တွေတက်ဆင်ရမှာတပေါင်းကျက်လောက်ဝန်ဆောင်မှုပေးရပါတယ်ဝန်ဆောင်ကပေးရမှာကိုသိရှိလက်ခံတော့လဲပဲလမ်းပေးမီးတိုင်ကနေအင်ကိုမီးကျိုးတွေတန်းကကျက်တပေါင်းမှာဘလို့မှမဖြစ်သင့်ပါ၍မီးအုံပြသူများကိုစား VOA ကနေတဆင့်ရင်ဖွဲ့လိုက်ရပါတယ်ခင်ဗျာ
လားစင်မီတာကြီးကိုစစ်ဆေးမှုမပြုဘဲနဲ့အခုလိုမျိုးငွေတွေကောက်ခံပြီးတော့ဝန်ဆောင်ကဈေးတွေကိုလည်းစည်ရင်ရှင်းလင်းခြင်းမရှိဘဲနဲ့ပြည်သူတွေစီကငွေတွေတောင်းခံနေပါတယ်ဆိုတော့ဒီသောရရှင်ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့ ဒါပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အချစ်သူများနဲ့အမတ်တရားသောရရှင်တို့ကိုအချစ်တခြင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါလိမ့်ရှင်။ဒီတခြင်းလေးနားမစင်ခင်မှာသောရရှင်တို့ဒီချစ်သူများနဲ့ပတ်သက်ပြီးရေးလာကြတာကိုပြောပြကြပါလိမ့်။ရင်ချင်းရိုးရှင်သောဘဝဆိုတဲ့ Facebook နာမည်နဲ့သောရရှင်ကချစ်သူများနဲ့ဆိုတာမြန်မာပြည်ရိုးရာရင်ချင်းမှုမဟုတ်ပါဘူးဆိုပြီးတော့ဒီနေ့ကျင်းပနေတာတွေလူငယ်တွေလက်ခံပြီးတော့ဒီချစ်သူများနဲ့အထိတ်အမှတ်လေးတွေလှုပ်လာတာကိုကန့်ကွက်လာပါလိမ့်။ဘွားလေးဆိုတဲ့တယောက်ကလည်းလုတ်ပြန်ပြီဗျာတဲ့ဒီရင်ချင်းမှုကြီးကနိုင်ငံအနာဂတ်မကြည့်တဲ့သူတွေရှောက်လို့တာဘာမှမသိဘာမှနားမလဲတဲ့ကောင်တွေကနောက်ကနေလိုက်ယူအောင်တော့မှာပဲတဲ့သူတို့ကအဲ့လိုရေးလာတဲ့အချိန်မှာစောစေးအပေါ်ဆိုတဲ့သောရရှင်ကတော့ချစ်သူတိုင်းထာဝရပျော်ရွှင်ပါစေလို့ချစ်သူများနေမှာဆုမွန်တောင်းပေးခြင်းပါတဲ့စတီဗင်ကျော်ဆိုတဲ့သောရရှင်ကလည်းချစ်တဲ့သူတိုင်းပေါင်းရပါလို့ဤဆိုပြီးဆုတောင်းလာပါတယ်ရှင်ဘာဖြစ်ဖြစ်ဒီလိုမျိုးချစ်သူများနေကိုလက်ခံနေပဲပြောပြောလက်မခံဘူးပဲပြောပြောတယောက်နဲ့တယောက်ချစ်ကြတာကတော့မင်္ဂလာတစ်ပါးဖြစ်ပါရဲ့နော်ဒါကြောင့်မလို့ချစ်သူများနေအမှတ်တရချစ်တဲ့သောရရှင်ရဲ့အားလုံးအတွက်တခြင်းလေးတစ်ပုဒ်လက်ဆောင်ပေးကြပါရစေလင်းလင်းနဲ့ချင်းချင်းကြည့်ဆိုထားတဲ့အမြဲတမ်းဆိုတဲ့တခြင်းလေးကိုနားဆင်ကြပါဦးနော
်စိတ်ကူးများမင်းပန်းယူငါတွေးမြမလို့လက်ဖူ
းရာရာနဲ့တယောက်တည်း
I can't you tell it to me the soul time nga le min le twe ko we miss me yin gwin de nga me twa the shin de be such a soul i meet to your te
yong chi ta
nga tan bo ta ni me di pyong dwe twe ba ma ma tan ta ro bu amen le
te ha no bo ma ni
ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။
မအေးတနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်ခုတော့ကမ္ဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်မှာမခင်ပြထွေးနဲ့ကုသညွန့်ဦးတို့ကတင်ဆက်ထားပါတယ
်ဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကအမှုပညာပြပွဲမှာတော့ပြပွဲလာသူတွေခြံကနေထူးခြားကြလှူခံပါတယ်ပလတ်စတစ်စနဲ့လှုပ်ထားတဲ့ဂါဝင်လူခစ်သည့်အမှုပညာလက်ရာတွေကိုခင်းကျင်းပြသထားတဲ့ပူဇာပြတဲ့ကိုလာကြတဲ့သူတွေအနေနဲ့ပြပွဲကအမှုပညာလက်ရာတွေကိုလိုချင်နေဆိုရင်အခကြီးငွေပေးစရာမလိုပဲကိုယ်စိတ်ကူးတဲ့ရှိတာတွေနဲ့အလဲလဲလှုပ်ဖို့အစီအစဉ်ထားတာပါကိုလိုချင်တဲ့အမှုပညာလက်ရာနဲ့ကိုယ့်ဘက်ကလဲချင်တာကိုမှတ်စုဆက်ကူလေးတွေနဲ့ပြပွဲနေရာမှာကဲကြရတဲ့အထဲမှာတော့ကားပေါင်းတင်ပေးမယ်ညစာကျွေးမယ်ဆိုပြီးတော့ကန်လန်းတာနောက်အပန်းပြေခီးထွက်တဲ့အောင်စီစဉ်ပေးမယ်ကောက်ဝဲလက်မှတ်ပေးမယ်လို့ကန်လန်းထားတာမျိုးတွေလည်းပါပါတယ်ဆက်တဲ့ချိန်မြောက်ပြပွဲကိုစီစဉ်သူတွေကတော့အမှုပညာပြပွဲတွေကိုချိလိမရှိတဲ့ပရိသတ်တွေကိုဆွဲဆောင်နိုင်ဖို့အမှုပညာရှင်တွေနဲ့ထိတွေ့နိုင်ဖို့အမှုပညာလောကအထက်ငွေကြေးသက်သက်မဟုတ်ဘဲအသွင်တစ်မျိုးနဲ့ဈေးကွက်ချဲ့ထွင်နိုင်ဖို့ရည်ရွယ်ပြီးတော့စီစဉ်ခဲ့တာလို့ပြောပါတယ်ဒီနေ့ပြပွဲမှာပကြီကားတွေပြသထားတဲ့အမှုပညာရှင်ရန်လီစီကတော့သူ့လက်ရာတွေဟာယူရိုငွေ3000လောက်နဲ့ရောင်းချလိမ့်ရှိပေမဲ့အခုတော့ပျော်စရာတစ်ခုခုနဲ့လဲချင်တယ်လို့ဆိုပါတယ်
Lupita Layarigu Lele Lode Sekugaro, Tatakuya Kunase Pilo Nitwiga Sapo Gerava, Tindi Pia Weguro, Lamboga Lupinarigu, Chigane Puerku Pieces in Tabi, Laji a Prita do Inine, Piawe Nayaboma, Lupina Layari, Amadia Chanye Ketabule, Taito Tavareshe.
Tanai Bomi Negalu, Sansanabia, Tuyame, Piaon, Manu, Pine, Sautare, Yama, Dopena Ponza, Sangi Kugu, Taiwan Joma, Pulan Libari. Mingla Kama Pine, don't be met Sangi, no can Yazuinara, Chiguezawa. Tangua Nazi, Pilu Nedirunga, Saint a safe thing Yangani, Yalare, Blood Food Yoga, Kanzagia, Durigu, Yisuga, Salukera, Pipare. With Nashin Chotogaro, Blood Food Yoga, Sure Dine, Chirotti, New Me, Pianella, Vio, Nosoma, Pieto, Kuda, Giare, Tiva. ဝင်းနာရှင်မြို့သမီးတွေဟာဆိုရင်လေခွဲခြားဆက်ဆံခံခဲ့ရသလိုအိမ်အောင်ပြုမိသားစုဘဝထူထောင်မှုမဖြစ်နိုင်တော့သလိုဓောက်ဖက်နှလားလားစီးနိုင်မှုဆိုတာကလည်းဝီလာဝီဖြစ်ခဲ့ရပါတယ်ဒီတွေ့ကြောင့်လေယောဂဆူးတန်ခန်းစားခဲ့ရသူတွေကိုအမှတ်ရနေကြဘူးဒီကနေ့ချိန်မှာအမျိုးသမီးတွေကိုယ့်ရဲ့အိမ်မက်တွေကိုအကောင်အထည်ပေါ်ခွင့်ရလာတဲ့အခြေအနေတွေကိုထင်ဟပ်ဖို့ရည်ရွယ်ပြီးတော့ဆောက် က်ပုံလာရိုက်တဲ့သူတွေနဲ့စီကားနေပါပြီ
။အမေရိကန်ပြည်တော်စုမှနှင်းတွေနဲ့ဗဟုရုပ်ထူတဲ့ပြိုင်ပွဲကိုတော့ပြည်내၁၁ခုကအသင်းပေါင်း၁၅သင်းပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။နယ်ပယ်ကျော်ဗဟုပညာရှင်ဒေးဗစ်အန်ဒရူးစ်နဲ့အဖွဲ့ကတော့ထူးထူးခြားခြားတကမူးအဖိုးကြီးရုပ်ထုကိုထုလုပ်ကြပါတယ်။အန်ဒရူးစ်နဲ့အဖွဲ့ဟာ၃နှစ်ဆက်တိုက်ချန်ပီယံဆုကူခဲ့တဲ့ဗဟုအဖွဲ့လည်းဖြစ်ပါတယ်။မနေ့ကသူ့အသင်းမှာပါခဲ့ကြတဲ့၂ယောက်ကတော့ပြိုင်ဘက်အသင်းအဖြစ်နဲ့ဒီနှစ်မှာဝင်ပြိုင်လာပါတယ်။သူတို့ထုခဲ့တဲ့နှင်းဗဟုရုပ်ထုကတော့ Spin Cycle လို့ခေါ်တဲ့စေတစာဆန်ဆန်တော်နေဒိုမုန်တိုင်းပုံပါ။ပြိုင်ပွဲဝင်သူတွေအနေနဲ့နှင်းဗဟုထုရမှာလွှာတွေ၊ပစိန်တွေ၊ဒစင်းတွေညာစင်တွေ၊ဂေါ်ပြားတွေလိုအိတ်သုံးပစ္စည်းတွေကိုပဲအသုံးပြုခွင့်ပေးထားပါတယ်။ချန်ပီယံစုကတော့ဗဟုပညာရှင်တွေရဲ့ဖန်တီးနိုင်စွမ်းဤပညာကျွမ်းကျင်မှုနဲ့ရုပ်ထုတွေကပါကျင်တဲ့သတင်းစကားတွေအပေါ်အကဲဖြတ်ပြီးဒိုင်လူကြီးတွေကရွေးချယ်ကြမှာဖြစ်ပါတယ်ရှင
်။ကဘာတလောထူချာဆမ်းမြအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုခုလိုတနင်္ဂနွေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တင်ပြချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင
်အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတက်တန်းအကြဆုံးတရားသူကြီးအန်ထိုနီစကယ်လီယာဟာမနေ့ကကွယ်လွန်သွားပါတယ်တရားသူကြီးစကယ်လီယာဟာတက်ကစ်ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ Cibolo Creek Ranch မှာလူကြီးယောဂာနဲ့ဒီအိတ်နေရင်တော့ကွယ်လွန်သွားတာပါအသက်86နှစ်ရှိပြီဖြစ်တဲ့ရှေးဟိုးဇဲဝါရီစကယ်လီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်းရော်နယ်ရေဂင်က1986ခုနှစ်ကခန့်အတာကိုပေးခဲ့တာကြောင့်သူဟာတက်တန်းအကြဆုံးတရားသူကြီးတစ်ဦးလည်းဖြစ်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာအယ်ဘီနီးယားနိုင်ငံကိုရောက်ရှိနေပြီးနိုင်ငံခေါင်းဆောင်တွေကိုဥပဒေစိုးမိုးရေးဆက်အကောင့်ထဲဖော်ဖို့အပါအဝင်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်မှုစတာတွေကိုဆွေးနွေးခဲ့ပါတယ်။လေးနိုင်ကြာဒီကနေ့ခီးစဉ်အတွင်းထရန်ရာနာမှာဝင်ကြီးကယ်ရီဟာဝင်ကြီးချုပ်အက်ဒီရမာအပြင်နိုင်ငံသားဝင်ကြီးနောက်အတိုက်ခံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတဘရိတ်အိုဘားမားနဲ့အရှေ့တောင်အရှာနိုင်ငံများသင်းအာဆီယံအဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်မှာဖေဖော်ဝါရီ15ရက်နဲ့16ရက်နေ့တွေမှာနှစ်ရက်ကြာထိပ်သီးအစည်းအဝေးကျင်းပမှာဖြစ်ပါတယ်။ဒီအစည်းအဝေးပွဲကိုမြန်မာသမ္မတဦးသိန်းစိန်ကိုစားဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာအစည်းအဝေးကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကထွက်ခွာသွားပြီဖြစ်ပါတယ်။ဒုသမ္မတဦးညံထွန်းနဲ့ဒုပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးဝနမောင်လင်း၊ဦးရထွတ်၊ဒေါက်တာကန်စော်နဲ့ဒေါက်တာထွန်းရှင်တို့လိုက်ပါသွားခဲ့ပါတယ်။ဒီအစည်းအဝေးမှာစီဝါရေးနောက်ကုံသွေးရေးရင်းနှီးမြှုပ်နှံမှုဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါရှင်။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitech Sonyak ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ2430တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေ။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.